အမေရိကန်ပြည်ထောင်စုတွင်းကယိုယွင်းနေတဲ့လမ်းတွေတံတားတွေပြင်ဆင်ရေးနဲ့အင်တာနက်ဝန်ဆောင်မှုတိုးချဲ့မဲ့ဒေါ်လာ1 trillion သုံးမဲ့အခြေခံအဆောက်အုံတည်ဆောက်ရေးဥပဒေချမ်းကိုအင်ကာနစ်မှာအမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။နိုင်ငံရေးအားပြိုင်မှုများတဲ့အခြေအနေတွင်းမှာပါတီချင်းနှစ်ရပ်စလုံးရဲ့ရှာရှာပါပါအတည်ပြုမှုလည်းဖြစ်ပါတယ်
။ We're in the cusp of an infrastructure decade that I truly believe will transform America.
နိုင်ငံရဲ့လမ်းတွေနဲ့အဝေးပြေးလမ်းမကြီးတွေတံတားတွေတောက်သုံးရေးစနစ်အင်တာနက်နဲ့တန့်စင်တဲ့စွမ်းအင်တို့အတွေ့တမိုင်းဝင်ရင်းနှီးမြှုပ်နှံမှုကြီးဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ပြောခဲ့တာပါဒီနှစ်ပိုင်းနေအတွင်းအမေရိကန်ရဲ့အကြီးမားဆုံးပြည်သူဝန်ဆောင်မှုလုပ်ငန်းကြီးတစ်ခုဖြစ်တဲ့အခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုနဲ့အလို့အကိုင်ဥပဒေချမ်းကိုအထက်လွှတ်တော်မှထောက်ခံမဲ69မဲကန့်ကွက်မဲ30နဲ့အတည်ပြုခဲ့တာဖြစ်ပြီးအောက်လွှတ်တော်မှလာမဲ့စက်တင်ဘာလအတွင်းဆွေးနွေးသုံးသပ်ကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီမိုကရက်လွှတ်တော်အမတ်တချို့ကအသုံးစရိတ်နည်းလွန်းတယ်လို့ပြောနေပြီးအောက်လွှတ်တော်မှအတည်ပြုနိုင်ရေးကတော့မသေးကြသေးပါဘူး။အင်ဘီရောကတော့အထက်လွှတ်တော်ကအတည်ပြုလိုက်တဲ့အစီအစဉ်ကိုထောက်ခံပါတယ်။သမ္မတဂျိုးဘိုက်တင်ရဲ့2020ရွေးကောက်ပွဲစည်းရုံးမှုမှာအဓိကအကြောင်းအရာတစ်ခုလည်းဖြစ်ပါတယ်ရှင်။